စကိုင်းတိုင်းဒေသကြီးကျုံးလာမြို့ကခြေရွာအနီးမှာစစ်ကောင်စီတပ်တွေကရဟတ်ယာဉ်တွေနဲ့လေကြောင်းကနေတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့ရွာသားတွေကပြောပါတယ်။အခုလိုမျိုးလေကြောင်းကနေတိုက်ခိုက်တာကြောင့်ဒေသခံခြေရွာသူခြေရွာသားတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။စကိုင်းတိုင်းကျုံးလာမြို့နဲ့မိုင်20ဝေးတဲ့ကျွဲတဲခြေရွာနီးမှာစစ်တပ်ကဒီကနေ့အောက်တိုဘာလ28ရက်မနေ့ပိုင်းရဟယင်တွေနဲ့ဝင်ရင်ကနေတိကျတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တွေရှိနိုင်တဲ့နေရာတွေကိုပြစ်တာဖြစ်နိုင်တယ်လို့ကျွန်းလာဒေသခံတူကယူဆပါတယ်
။ကျွန်းလာမြို့နယ်ကျွဲရင်းရွာနာပေါ့အချိန်ကတော့ရှင်းတာယူဝင်နေတော့ဒီတိုင်းကြည့်ရလို့ချင်းရုပ်တရက်ကြီးတွေကမထင်မှတ်ထားရပါဘူးနော်။ဟိုသူတို့ဒီတိုင်းနဲ့ဝင်ပြီးတော့မှဟိုဝင်ပြစ်သွားတဲ့ပုံစံမျိုးပဲ။ရဟယင်တွေပြစ်တာအဲ့မှာဟိုလူရင်းတွေကလူရင်းကနှစ်ပြီးရွယ်နှစ်ပြီးရွယ်ဆိုတော့၆ပြီးလားမသိဘူးကွအဲ့၆ပြီးကလာတော့လာတယ်ပြစ်မသွားဘူးကွ။အော်ရဟန်းရှင်ကြီးကပဲပြစ်တယ်ဟိုကလည်းမပြစ်ဘူးကွ။သူတို့တီတီကံနေရှိတယ်ဆိုတော့မှအဲ့လိုဟိုကနဲ့သူတို့ပြစ်သွားတော့ကွဝင်ပြစ်သွားတော့စူးစူးဝါးဝါးချိခိုက်သွားတာကြီးပါရဲ့ကျွန်တော်တို့ဟိုဘာမှမကြားရအောင်မကြားရအောင်ဆိုတော့မရှိဘူးပေါ့က
ွ။ကျွန်းလာမျိုးအနောက်ပိုင်းကကြီးရွာတွေဟာဘုံလန်းခီးသွားလာမှုကြေကြဲတဲ့အတွက်ဒီကောင်းကနေတိုက်ခိုက်တာဖြစ်နိုင်ကြောင်းဒေသခံတွေကယူဆပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုတွေကြောင့်ကျွဲတဲတင်လှခွားတဲစတဲ့ကြီးရွာသားတွေဟာစစ်ပေးလူရောက်ကိုထပ်ပြီးတင်းဆောင်နေကြရတယ်လို့ဒေသခံရွာသားတူကပြောပါတယ်
။တော့တော့လေခင်ရတော့ဒေသခံရွာသားတွေကတော့အဲ့လိုလေရင်ကြီးနဲ့ပတ်ပြီးတာဆိုကျွန်တော်တို့ကမှရာချင်းပြောရင်ဟိုအနောက်ပြည်ကဆိုမြင်တော့မမြင်ဘူးတဲ့အနေအထားမျိုးဖြစ်နေတဲ့လူတွေဖြစ်နေတဲ့အခါကျတော့အဲ့လိုလုပ်တဲ့အခါကျတော့ကျွန်တော်ရွာသားတွေကတော့ထိတ်လန့်ပြီးတော့ဆက်ပြေးကြတာပေါ့ကျွန်တော်ရွာကအချိန်ကြီးရဆိုရင်တော့လူမြာဝန်းကျင်တော့အဲ့လိုအပြင်မှာဆက်ပြေးနေနိုင်တဲ့အနေအထားရှိနေကြအောင်ကျွန်တော်တို့ကတော့တောင်သူတွေဆိုတဲ့အခါကျတော့အိမ်မှာရှိတဲ့လဲနဲ့နော်နဲ့တစ်ခါတည်းထပ်သွားပြီးတော့ဗျာကျွန်တော်တို့ကလဲအဲ့လိုအမိုးလေးလုပ်ပြီးတော့အဲ့လိုဒီတောတောင်တွေထဲမှာအကိုလီစားအသူလီစားအဲ့လိုတောတောင်တွေထဲမှာသွားပြီးတော့နေကြတာများတယ်ဗျာရှင်းသွားရင်ဟိုစစ်ဘေးစစ်တော်မျိုးလည်းမကြုံဘူးလို့ကျွန်တော်တို့ကဒါအသက်ကြီးရွယ်ဦးတွေအစပြီးတော့လောလောဆယ်ချင်းကြီးကတော့ကျွန်တော်တို့ကအပြင်ထုတ်ကြတဲ့အနေအထားမှာရှိနေတယ်ဆိုတော့ကျွန်တော်တို့ကလည်းဘလို့တုံးတာအမှန်ကိုမပြောကြတော့အောင်ဖြစ်နေ
စစ်ကောင်စီဘက်ကတော့ဒီလိုလေကြောင်းကတက်ခဲ့တာနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူးဒါပေမဲ့သတိတိုင်းကစစ်ကောင်စီရဲ့လှုပ်ရှားမှုတွေကိုလူမှုကွန်ရက်မှာအစဉ်တစိုက်ဖော်ပြနေတဲ့တန်လာရွှေမြည်လူမှုကွန်ရက်ဆာမျက်နှာကသတိတိုင်းဒေသခံကာကွယ်ရေးအဖွဲ့တွေကိုတိုက်ခိုက်ဖို့အလောင်းမီဒီယာကြီးအထူးစစ်စင်ရေးကိုဒီကနေ့စတင်ပြီးဆိုတဲ့အကြောင်းဖော်ပြထားပါတယ်စစ်ကောင်စီတပ်တွေတန်းစီနေတဲ့ပုံတွေရဟန်းရည်တွေပေါ်တက်ရောက်နေတာတွေကိုဓာတ်ပုံတွေနဲ့တော့ဖော်ပြထားတာပါဒီလိုလေကြောင်းကတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာကျွန်းလာဒေသခံကာကွယ်ရေးအဖွဲ့ကကျွန်းလာမြို့နယ်မှာနေထိုင်သူတွေအနေနဲ့ဘလို့ပဲခရီးမသွားကြဘူးအစားအစာစီးပွားတွေကိုစုဆောင်းထားကြဘူးနဲ့ဘုန်းကိုဖို့အကာအကွယ်တွေပြုလုပ်ထားကြဘူးတိုက်တွန်းထားပါတယ်ခင်ဗျာ